မြန်မာနိုင်ငံရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့မလေးရှားဝန်ကြီးချုပ်ကိုယ်တိုင်ဦးဆောင်ဆန္ဒပြခဲ့တဲ့အပေါ်မှာမြန်မာနိုင်ငံခြားရေးဝန်ကြီးဌာနဒုဝန်ကြီးကမြန်မာနိုင်ငံဆိုင်ရာမလေးရှားသံအမတ်ကိုခေါ်ယူပြီးတော့အချက်လေးချက်ပါတဲ့တတိထောက်လွှာပေးအပ်ခဲ့ပါတယ်။ဒီတတိထောက်လွှာမှာမလေးရှားနိုင်ငံခြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ဟာအခြေအမြစ်မခိုင်မာတဲ့တဲ့ရင်တွေကိုကိုးကားထားကြောင်းနဲ့တုံးဆွဲတဲ့ဝေါ်ဟာရတွေဟာလက်ခံနိုင်ဖွယ်မရှိကြောင်းပါဝင်တယ်လို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ကပြောပါတယ်။ဒီတဲ့ရင်ကိုတော့ VOA မြန်မာပိုင်းရဲ့တဲ့ရင်ထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရခိုင်ပြည်နယ်မောင်တော်ရေးကိစ္စနဲ့ပတ်သက်ပြီးဒီလ၄ရက်နေ့ကကွာလာလမ်ပူမြို့မှာမလေးရှားနိုင်ငံဝန်ကြီးချုပ်ကိုယ်တိုင်ဦးဆောင်ပြီးဆန္ဒပြခဲ့တာဖြစ်ပါတယ်။ဒီဆန္ဒပြပွဲမှာမောင်တော်ဒေသကအစ္စလမ်ဘာသာဝင်တွေကိုလူမျိုးတုံးတပ်ဖြတ်နေတာကိုကန့်ကွက်ကြောင်းနဲ့အာဆီယံအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကုလသမဂ္ဂနိုင်ငံတကာရာဇဝတ်မှုဆိုင်ရာခုံရုံးနဲ့အစ္စလမ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC အနေနဲ့ဂျာဝင်ဖြည့်ရှင်ပေးဖို့ကိုတောင်းဆိုခဲ့ပါတယ်။ဒီဆန္ဒပြမှုအခြေအနေအရရက်ကိုမြန်မာနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနကလေးလာသုံးသပ်ပြီးတဲ့နောက်မြန်မာနိုင်ငံခြားရေးဝန်ကြီးဌာနဒုဝန်ကြီးကမလေးရှားတန်ဘတ်ကိုခေါ်ယူခဲ့ပါတယ်။ဒီကနေ့မှာတော့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနဒုဝန်ကြီးကမလေးရှားတန်ဘတ်ကိုတတိထောက်လွှာပေးအပ်ခဲ့တယ်လို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးကျော်စီရာကအခုလိုပြောပါတယ
်။မလေးရှားတန်ဘတ်ကြီးကိုကျွန်တော်ဒုဝန်ကြီးဒီနေ့နေ့လယ်တနားရီမှာခေါ်တွေ့လိုက်ပါတယ်။ဒီပြည့်ခါကျတော့အချက်၄ချက်အဓိကပေါ့လေမပြီးတာတော့ကျွန်တော်တို့သတိထောက်လာသဘောမျိုးပြင်လိုက်ပါတယ
်ဒီကနေ့ပြအပ်လိုက်တဲ့တတမန်ရေးဆိုင်ရာသတိထောက်လာမှာပါဝင်တဲ့အချက်တွေကိုဥကျော်စီရာကအခုလိုပြောပါတယ
်အဓိကအချက်၄ချက်ကတော့ပြည့်ချက်ပြောကြချက်ဒီဟာရသဖြင့်ကတော့เนาะဒီအခြေမြစ်ခက်ခဲမှာမရှိတဲ့သတင်းအချက်တွေကိုเนาะကိုးကားတဲ့အနေထားကိုတွေ့ရဟာတွေ့ရချက်ချက်ကိုကျွန်တော်ထောက်ပြပါတယ်နောက်သူတို့သုံးတဲ့ stance တွေပေါ့ဒီဝေါ်ဟာရာလीเนาะဝေါ်ဟာရာပေါ့လေအဲဝေါ်ဟာရာတွေမှာကျွန်တော်လက်ခံနေတဲ့ဝေါ်ဟာရာတွေကိုကျွန်တော်တို့မြင်ပယ်တဲ့အကြောင်းကျွန်တော်ပြောပါတယ်။နောက်တစ်ခါကျတော့ကျွန်တော်တို့ဒီကဒီနေ့က2015နှစ်ကုန်ပိုင်းမှာအာဆီယံ community ပေါ့အာဆီယံတိုင်ဝမ်တရအနေနဲ့ပေါ်ထွက်လာတယ်။အဲတော့အာဆီယံတိုင်ဝမ်တရထဲမှာရှိတဲ့မိသားစုဝင်တွေချင်းမှာတော့နော်ဒါအပြုသဘောဆောင်တဲ့နော်ဒီထောက်ပြမှုတွေပြောဆိုမှုတွေနော်ချင်းကမှုတွေလုပ်တဲ့အကြောင်းပေါ့လေ။ကျွန်တော်တို့ကဘာပြောအာဆီယံအတိုင်းဝမ်ဖုံးကြတဲ့အာဆီယံသူပြီးညီညွတ်မှုတော့အဓိကထားပြီးတော့သုံးမဲ့အနေထားကိုအဓိကပြောခဲ့ပါတယ
်။ဒီကနေ့မနေ့17နှစ်ခွဲလောက်မှာတော့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့တို့တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာအကြံပေးကော်မရှင်အဖွဲ့ကရခိုင်ပြည်နယ်မှာနိုဝင်ဘာလ29ရက်နေ့ကနေဒီဇင်ဘာလ5ရက်နေ့အထိလေးလာတွေ့ရှိချက်တွေကိုအကြံပြုပြောကြားခဲ့တယ်လို့ဦးကျော်စီရကပြောပါတယ်။
ဒီကတော့သူတို့သွားတဲ့ပေါ့နော်ဒီမြေပြင်မှာတွေ့မြင်ကြတဲ့အားလေးနဲ့ပတ်သက်ပြီးအကြံပြုတဲ့သဘောပါတယ
်ဒီနှစ်ဖက်အတိုင်းဝိုင်းနဲ့ပတ်သက်ပြီးတော့နော်ဘယ်လိုမျိုးပို့ပြီးတော့အခြေအနေပေါ့ဒီလူမျိုးရေးအခြေအနေတွေနော်လှုပ်ရှားသွားလာမှုတွေဒါနဲ့ပတ်သက်ဘယ်လိုတိုးတက်ကောင်းမလဲဒါမျိုးတွေကိုပဲအကြံပြုတဲ့သဘောပါပဲ
မြန်မာနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကနိုင်ငံတကာအနေနဲ့စေစုနှစ်များစွာကြာမြင့်နေပြီဖြစ်တဲ့ပြဿနာတွေကိုဖြေရှင်းဆောင်ရွက်ရမှာအချိန်ယူဆောင်ရွက်ခွင့်ပေးဖို့နဲ့နားလည်မှုရှိဖို့လိုအပ်ကြောင်းပြန်လည်ရှင်းလင်းပြောကြားခဲ့တယ်လို့ဖော်ပြထားပါတယ်ပြီးခဲ့တဲ့တနင်္လာနေ့ကလည်းမြန်မာနိုင်ငံကိုချစ်ချည်ရခီရောက်ရှိနေတဲ့မလေးရှားတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့တွေ့ဆုံခဲ့ပါတယ်ဒီလိုတွေ့ဆုံရမှာရခိုင်ပြည်နယ်အရေးကိုဖြေရှင်းရမှာမြန်မာနိုင်ငံတည်ဆဲဥပဒေနဲ့အညီဖြစ်အောင်ကြိုးပမ်းဆောင်ရွက်နေကြောင်းလုံခြုံရေးတပ်ဖွဲ့တွေအနေနဲ့လူခွင့်ရေးချိုးဖောက်မှုတွေမရှိကြောင်းချိုးဖောက်မှုရှိပါကအရေးယူသွားမှာဖြစ်ကြောင်းနဲ့စုံစမ်းစစ်ဆေးမှုတွေကိုလည်းပူးပေါင်းဆောင်ရွက်နေကြောင်းပြောကြားခဲ့တယ်လို့တမ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်